မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီရမငွေအတွက်ဩစတြေးလျနိုင်ငံရဲ့ရရရရထောက်ပံ့ကူညီမှုကိုကျေးဇူးတင်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကအရင်က Twitter လူမှုကွန်ရက်ဖြစ်တဲ့ H မှာဒီကနေ့ရေးသားဖော်ပြပါရယ်အကူအညီပေးတဲ့ပမာဏရဲ့အတိအကျကိုတော့ဖော်ပြမထားပါဘူးဩစတြေးလျနိုင်ငံကပေးတဲ့အကူအညီတွေကိုမြန်မာနိုင်ငံကလိုအပ်နေတဲ့ပြည်သူတွေလက်ထက်ကိုပေးရမယ်လို့ AIDS လူမှုကွန်ရက်မှာရေးသားထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့လူမှုအတိုင်းအဝိုင်းအတွက်ဩစတြေးလျဒေါ်လာ235သန်းကူညီဖို့ဩစတြေးလျနိုင်ငံက2023ခုနှစ်ဒီဇင်ဘာမှာကျင်းပတဲ့ကမ္ဘာဒုက္ခသည်ရေးရညီလာခံမှာကတိပေးထားပါတယ်။2018ခုနှစ်နောက်ပိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့ကြားလူသားချင်းစာနာမှုအကူအညီဩစတြေးလျဒေါ်လာ625သန်းပေးရတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကအမျိုးသမီးတွေအတွက်အရေးအသွေးမီတဲ့ကျန်းမာရေးဝန်ဆောင်မှုနဲ့အရေးပေါ်အကူအညီတွေအတွက်ဦးစားပေးဆောင်ရွက်နေတယ်ဆိုတာကိုဩစတြေးလျတန်ယုံကဖေဖော်ဝါရီလ26ရက်နေ့တနင်္လာနေ့ကကြေညာချက်ထုတ်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကတော့မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကနေအာဏာမသိမ်းခင်တုန်းကလူသားချင်းစာနာမှုအကူအညီလိုအပ်တဲ့သူကတသန်းပဲရှိပေမဲ့ဆီယာနာသိမ်းပြီး3နှစ်အကြာမှာတော့18သန်းထိတိုးလာခဲ့တယ်လို့ပြောဆိုထားပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ပါလိုအပ်တဲ့ပမာဏထက်အကြီးအကျယ်ညှော်နှဲနေတာကိုထောက်ပြပြီးတော့အရေးပေါ်ကူညီနိုင်အောင်ထောက်ပံ့ဖို့နိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုနေပါတယ်ရှင်။